ဒီနေ့စကြံကာလရန်ကုန်တိုင်းဒေသကြီးတွင်အများပြည်သူလုံခြုံဘေးကင်းစေဖို့လွတ်တော်ကိုယ်စားလှယ်88မျိုးဆက်အဖွဲ့အစည်းနိုင်ငံကူညီမှုအသင်းစတဲ့လူမှုရေးလူမှုအဖွဲ့အစည်းတွေစုပေါင်းပြီးတော့ပထမဆုံးအကြိမ်တိုင်းဒေသကြီးရဲတပ်ဖွဲ့နဲ့တရားဝင်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းရန်ကုန်စီပင်တာယာကြီးကော်မတီကတောက်ကြနေမှာကြေညာလိုက်ပါတယ်အပြည့်စုံကိုတော့မန်ရင်ချင်းနိုင်ကတင်ပြပါလိမ့်မယ်ခင်ဗျာ
ဒီနှစ်တန်ကာလအတွင်းရိုးရအစင်လာမပြတ်ဆင်နွှဲကျင်းပနိုင်ရင်းနဲ့အများပြည်သူလုံခြုံရေးအတွက်လူမှုအဖွဲ့အစည်းတွေပူးပေါင်းပြီးရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်မဲ့အခြေအနေကိုရန်ကုန်မြို့တော်စီပင်တာယာရေးကော်မတီဝင်ဒေါက်တာမြင့်အောင်ကမနေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းခုလိုပြောသွားပါတယ
်။ဒီရက်တည်းကရိုးရတကြံစီကားတိုင်းနဲ့ဆိုပူးပင်တော့ကကင်းကင်းပြောရှင်စေကြီးအမိုက်အပါဝင်စွန့်ပစ်ပစ္စည်းတွေကိုစီကားစနစ်တကျစွန့်ပစ်ရေးကျမတို့ဒီပင်သားရပေါင်းကျင်သိသိရပါပါမယ်။နောက်ပြီးတော့ကျမရေဆိုင်ရအထောက်အပံ့ပေးနိုင်စေရေး။ရှင်ကူအသင်းတို့၊နာယုတ်ကူညီမှုအသင်းတို့က ambulance တွေလည်းရှိပါမယ်။နောက်ကလူမှုအကျိုးပြုလုပ်ငန်းများရှင်းသန်းတိုးတက်စေရေးပေါ့။
ဒါအပြင်ရိုးရမဟာတကြံဖော်ဆောင်ရေးပရဟိတအဖွဲ့အဖြစ်အမည်ပေးထားတဲ့စေနာဝန်ထမ်းအဖွဲ့ကိုစီပင်သားရရေးကော်မတီကဦးဆောင်သွားမှာဖြစ်တယ်လို့လည်းဒေါက်တာမြင့်အောင်ကပြောပါရယ်။စေနာဝန်ထမ်းတွေအဖြစ်လွှတ်တော်ကိုယ်စားလှယ်တွေလည်းပါဝင်မှာဖြစ်ပြီး88ငိမ့်ပွင့် NLD လူငယ်ကြက်ချီနီလူမှုရေးအဖွဲ့နာရေးကူညီမှုအသင်းမြန်မာနိုင်ငံကင်းတောက်အဖွဲ့စတဲ့လူထုခြေပြုအဖွဲ့စည်းတွေလည်းပါဝင်မှာဖြစ်ပါတယ်။အလားတူဧပြီလ14ရက်နေ့ကနေ16ရက်နေ့အထိရန်ကုန်သူဝနာကွင်းမှာကျင်းပမယ့်ရခိုင်ရိုးရာတကြံကိုလည်းထုံးတမ်းဆင်လာမပြတ်ပြုလုပ်မှာဖြစ်တယ်လို့ပထမဆုံးအကြိမ်ပြည်ထောင်စုတိုင်းသားရေးရာဝန်ကြီးဌာနကနေမြန်မာကျပ်ငွေ348သိန်းထောက်ပံ့မှာဖြစ်ကြောင်းရခိုင်တိုင်းသားရေးရာဝန်ကြီးဦးစော်အေးမောင်ကမနေ့ကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ဒီနေ့2018ကစပြီးတော့ပြည်ထောင်စုတိုင်းသားလူမျိုးရေးဝန်ကြီးဌာနပေါ်လာတယ်။အဲ့ဒီအောက်ကနေပြီးတော့ပွဲပြိုင်ပွဲပြပွဲဆိုပြီးခေါင်းစဉ်အောက်ကနေပြီးတော့ဒီနေ့348သိန်းရတယ်။အဲ့ဒီကတိုင်းစွာတက္ကသိုလ်ရဲ့ကျောင်းသားသမားကကျောင်းသားတွေကသက်သက်မရှိတော့အဲ့ဒီလိုတိုင်းနေတိုင်းစွာပွဲကသိန်း300ထောက်ပံ့ပေးတယ်။အဲ့တော့ကျွန်တော်တို့ပွဲပြိုင်ပွဲတွေသိန်း338သိန်းရပါတယ်။
မနေ့က NLD အစိုးရတက်လာပြီးတဲ့နောက်ရန်ကုန်တိုင်းအတွင်းစီးပွားဖြင့်လက်မှတ်ရောင်းချတဲ့တကြံမန်တက်ဆောက်လုပ်သားတွေကိုစတင်တားမြစ်ခဲ့ပြီးဒီနှစ်အတွက်လည်းအင်းအားကန်နဲ့ကံတော်ကြီးဆောင်တို့မှစီးပွားဖြင့်တကြံမန်တက်ဆောက်လုပ်ဖို့ခွင့်ပြုမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဒေသကြီးအစိုးရယုံကထုတ်ပြန်ပြောဆိုထားပါတယ်ရှင်။